လာမဲ့2019ခုနှစ်စက်တင်ဘာလကစပြီးရန်ကုန်တိုင်းဒေသကြီးအတွက်ဘဝအဆင့်ဈေးရုံ18ရုံမှာဈေးဆိုင်တွေပြန်ပြီးဖွင့်လွှတ်တော်မယ်လို့သိရပါတယ်။ဒီစီမံချက်ထဲမှာဈေးဆိုင်တွေနဲ့မကလူနာတွေဆရာဝန်သူနာပြုတွေဈေးဝန်ထမ်းတွေအတွက်ကျန်းမာရေးနဲ့ညီညွတ်ပြီးဈေးနှုန်းသင့်တဲ့နဲ့စားတောက်ဆိုင်တွေဖွင့်လှစ်မဲ့အစီအစဉ်လည်းပါရှိပါတယ်။ဈေးဆိုင်တွေပြန်ဖွင့်တာနဲ့ပတ်သက်လို့အဆင့်30နဲ့ဆောင်ရွက်မယ်လို့ဆိုပါတယ်။ပထမအဆင့်ဘ ਹੁ အဆင့်ဈေးရုံကြီး36ရုံမှာဆောင်ရွက်မယ်။ဒုတိယအဆင့်ကတော့2019ခုနှစ်တတိယလေးလပတ်ကျရင်ပြည်내နဲ့တိုင်းတွေကဈေးရုံ38ရုံမှာအကောင့်ထဲဖို့မယ်။တတိယအဆင့်အနေနဲ့2018ခုနှစ်ထဲမှာကရင်တရားဆန့်ဈေးရုံတွေဖွင့်လှစ်ဖို့ဆောင်ရွက်မယ်ဆိုပြီးစီစဉ်ထားတာဖြစ်ပါတယ်။ကြည့်လိုက်ရင်ဈေးရုံမှာဈေးဆိုင်တွေဖွင့်တာဟာဘာမှအရေးတကြီးမဟုတ်တဲ့သတင်းလို့ထင်ရပေမဲ့မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့အစိုးရဈေးရုံတွေကိုအားကိုးနေရတဲ့တန်းနဲ့ချီပြီးရှိနေတဲ့ပြည်သူတွေအတွက်ကတော့တော်လေးအရေးကြီးတဲ့သတင်းကြီးပဲဖြစ်ပါတယ်။ပြောရမယ်ဆိုရင်အရင်အစိုးရလက်ထက်တွေတုန်းကဈေးရုံတွေမှာအာဏာပိုင်တွေကနေ contract စနစ်နဲ့ရောင်းချခွင့်ပေးထားတဲ့ပုဂ္ဂလိကဈေးဆိုင်တွေရှိခဲ့ပါတယ်။ဒါပေမဲ့ဈေးရုံအာဏာပိုင်တွေနဲ့လက်ပေးလက်ယူမှုတွေလုပ်ပြီးဈေးတွေကိုဈေးတင်ရောင်းတာအရေးအသွေးမပြည့်တဲ့ဈေးတွေရောင်းတာအဲ့ဒီဈေးဆိုင်တွေမှာမဝယ်ရင်ကုသတဲ့ဆရာဝန်တွေကလူနာရှင်တွေကိုပြဿနာရှာတာစတဲ့ပြဿနာပေါင်းများစွာရှိခဲ့ပါတယ်ဒီလိုနဲ့2015ခုနှစ်ရောက်တဲ့အခါမှာအဲ့ဒီပုဂ္ဂလိကဈေးဆိုင်တွေအားလုံးဈေးရုံဝင်ထဲမှာရောင်းတာကိုပိတ်လိုက်ပါတယ်တခြားတစ်ဖက်မှာတော့လိဟသွားတဲ့အဲ့ဒီနေရာတွေကိုအစိုးရကဘာအစီအစဉ်မှလုပ်မပေးတာကြောင့်ဈေးကုသတဲ့ပြည်သူတွေဒုက္ခရောက်ရပြန်ပါတယ်ဈေးရုံနဲ့ဝေးတဲ့ဈေးကိုပြေးပြီးဈေးဝယ်ရတာတနေရာတည်းမရလို့ဟူရှာဒီရှာလောက်ရတာဈေးနှုန်းမမှန်တာစတဲ့ပြဿနာပေါင်းစုံကြုံရပြန်ပါတယ်ဒီပြဿနာကိုဖြေရှင်းပေးဖို့အတွက်အခုဈေးရုံတွေမှာဈေးဆိုင်တွေပြန်ထားဖို့အစီအစဉ်လုပ်တာဖြစ်ပါတယ်ဈေးရုံကဈေးဆိုင်တွေအရင်ကဘယ်လိုဖြစ်ခဲ့ပြီးလက်ရှိဘယ်လိုဖြစ်နေတယ်နောက်ဘယ်လိုဖြစ်သင့်တယ်လဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်လက်ရှိမြန်မာနိုင်ငံတဲကအစိုးရဈေးရုံတွေဟာအများပြည်သူကိုအခမဲ့ကုသပေးတဲ့ဈေးရုံတွေဖြစ်ပါတယ်။အခမဲ့ဆိုပေမဲ့ဘတ်ဂျက်အနေအထားအရအထူးသဖြင့်ဈေးဝါးကိုအခမဲ့အပြည့်အဝထောက်ပံ့ပေးနိုင်တာမဟုတ်ပါဘူး။ဒီအတွက်လူတစ်ယောက်နာမကျန်းဖြစ်ရင်ဈေးရုံကိုလားဈေးရုံကနေဆရာဝန်သူနာပြုကျွမ်းကျင်သူစက်ပစ္စည်းကိရိယာတွေသုံးပြီးကုသပေးမယ်။ဈေးဝါးနဲ့လိုအပ်တဲ့ပစ္စည်းပစ္စယတွေကိုလူနာဘက်ကကြက်ခန်းဆိုတဲ့စနစ်မျိုးကျင့်သုံးခဲ့တာနှစ်ကာလကြာမြင့်ခဲ့ပါပြီ။အရင်ခေတ်ကဆိုဆေးရုံအများစုဟာတန်ရှင်းတတ်ရမှုလည်းမရှိပါဘူး။တချို့ဆေးရုံတွေဆိုရင်ဆေးရုံအင်္ဂါနဲ့မညီအောင်ညှပ်ပတ်နေတာကလည်းအများကြီးပါ။ခွဲစိတ်ကုသမှုလို့ operation အငယ်စားတစ်ခုလုပ်မယ်ဆိုရင်လက်အိတ်ကအစအရက်ပြန်ဝါခွန်းဆေးချုပ်တဲ့ချီအားလုံးလူနာရှင်ကဝယ်ရပါတယ်။ဒီလိုဝယ်ရမှလည်းအပြင်ဆေးဆိုင်တွေမှာတွားဝယ်လို့မရဆေးရုံအာဏာပိုင်တွေက contract ပေးထားတဲ့ဆေးရုံဝင်တဲ့ကဆေးဆိုင်တင်းမှာပဲတောင်းတဲ့ဈေးကိုပေးပြီးဝယ်ကြရပါတယ်။ဘာမှစောရကတက်လို့လည်းမရပါဘူး။ဒါအပြင်ဝန်ထမ်းလာစားနဲပါတယ်ဆိုတဲ့အခြေအနေအောက်မှာကိုယ့်ကိုကုသတဲ့ဆရာဝန်သူနာပြုဝန်ထမ်းအားလုံးကိုတင့်တယ်လို့တရားမဝင်ငွေကြေးပေးရပါတယ်။ကိုယ်ကပြောရရင်မွေးလူနာကိုအမွေးအမြင်ရှင်းပေးတဲ့ဝန်ထမ်းကအစလူနာတွန်းလဲတွန်းသူအစုံအားလုံးကိုငွေပေးရတာဖြစ်ပါတယ်။ပြောရမယ်ဆိုရင်ဘာမှအလကားမရတဲ့အခမဲ့ဆေးရုံတွေပါအခုနောက်ပိုင်းအဲ့ဒါလောက်အချိန်နေမဆိုးဘူးလို့ဆိုပေမဲ့တိတ်ပြီးအဆင်ပြေကြသေးတာတော့မဟုတ်ပါဘူးအခုမကြခင်ဖွင့်လှစ်တော့မဲ့ဆေးရုံတွေကဈေးဆိုင်တွေဆိုတာဟာအရင်လိုပုဂ္ဂလိကကိုပေးမှမဟုတ်တော့ပါဘူးဆေးရုံကြီးကြပ်ရေးကော်မတီအောက်မှာထားရှိမယ်လို့ဆိုပါတယ်တကယ်တော့ကျန်းမာရေးဝန်ကြီးဌာနကုသရေးဦးစီးဌာနလက်အောက်မှာဆေးရုံပေါင်းမြောက်များစွာရှိပါတယ်အဲ့ဒီဆေးရုံတွေကလိုအပ်တဲ့နှစ်စဉ်အသုံးပြုနေတဲ့ဈေးဝါပမာဏတန်ဖိုးဟာအလွန်များပြားပါတယ်မြန်မာနိုင်ငံမှာအကြီးဆုံးသောဈေးဝယ်ယူသုံးစွဲသူလို့မှတ်ယူနိုင်ပါတယ်ဒီအတွက်ကုသရေးဦးစီးဌာနဟာဈေးဝါဝယ်သူတူလောင်ဖြန့်ခွဲရောင်းချရေးလုပ်ငန်းကိုစနစ်တကျစီမံခန့်ခွဲလှုပ်ဆောင်မှုသင့်ပါတယ်တခြားနိုင်ငံအနှံ့ကကုန်တိုက်လုပ်ငန်းလုပ်ကင်ပုံကိုအတူယူနိုင်ပါတယ်ဒီအခါမှာအကြီးမားဆုံးဈေးဝါဝယ်ယူသုံးပြုသူဖြစ်မှာမို့အာနိသင်ဖြင့် စစ်မှန်တဲ့စီးဝါတွေကိုတက်တာဆုံးဈေးနှုန်းတွေနဲ့ဝယ်ယူရရှိနိုင်ပါလိမ့်မယ်။တစုံတစ်ခုသောရာဂိုင်းနှုန်းကိုအမျက်ခြံပြီးတက်တာတဲ့ဈေးနှုန်းနဲ့ဈေးရုံအသီးသီးကဈေးဆိုင်တွေကိုဖြန့်ဖြူးရောင်းချနိုင်ပါလိမ့်မယ်။ဈေးရုံကဈေးဆိုင်တွေကလည်းလက်ရှိကုန်တိုက်တွေရဲ့လက်လီရောင်းချမှုပုံစံအတိုင်းကွန်ပျူတာစနစ်နဲ့ဝန်ထမ်းခန့်ထားရောင်းချမှုပုံစံကျင့်သုံးစေရင်အောင်မြင်မှုရနိုင်ပါလိမ့်မယ်။တာဝန်ယူမှုတာဝန်ခံမှုမရှိတဲ့အစိုးရအဖွဲ့အစည်းလုံထုံးလုံနီးပုံစံနဲ့လုပ်ရင်တော့ရွယ်ချက်ကောင်းပေမဲ့အောင်မြင်မှုရမှာမဟုတ်ပါဘူး။ဒီအတွက်စေဝါဝယ်ယူတူလောင်ဖြန့်ဖြူးလက်လီရောင်းချရေးလုပ်ငန်းအတွက်ကုသရေးနဲ့မဆိုင်တဲ့ကျွမ်းကျင်သူတွေဝန်ထမ်းတွေခန့်ထားအကောင့်ထဲပေါ်သင့်ပါတယ်။ဒါဟာတစ်ဖက်မှာတန်းနဲ့ချီတဲ့လူနာတွေအတွက်စစ်မှန်တဲ့စေဝါတွေကိုဈေးနှုန်းချူချူတာတာနဲ့အဆင်ပြေပြေဝယ်ယူလို့ရတခြားတစ်ဖက်မှာလည်းကျမ်းမာရေးဝန်ကြီးဌာနအတွက်အမျက်အစွန်ဝင်ငွေလဲရဆိုတဲ့အနေအထားမျိုးရောက်စီမှာဖြစ်ပါတယ်။တကယ်တော့အစိုးရစေယုံတွေပြုပြင်ပြောင်းလဲရေးဟာဒီလောက်နဲ့ပြီးပြည့်စုံမှာမဟုတ်ပါဘူး။ပုတ်ကလေးကစေယုံတွေပုံစံစေကုတတဲ့ဆရာဝန်တွေတူနာပြုတွေကိုဝန်ဆောင်ကတွေနဲ့အခြားသောဝန်ဆောင်ကမျိုးစုံအတွက်အခကျင်းွေကောက်ခံတာမျိုးတွေလည်းလုပ်လို့ရပါတယ်။စေယုံဆက်ပစ္စည်းကိရိယာတွေအစိုးရပိုင်းဖြစ်တာဆရာဝန်တူနာပြုနဲ့ဝန်ထမ်းတွေကိုအစိုးရတက္ကသိုလ်တွေကမွေးထုတ်ပြီးအစိုးရဝန်ထမ်းဖြစ်နေတဲ့အားလျော်စွာဝန်ဆောင်ကကိုအလွန်အလွန်ချူတာတဲ့နှုံနဲ့ကောက်ခံလို့ရနိုင်ပါမယ်။အကျိုးဆက်အနေနဲ့လူနာရှင်ပြည်သူတွေအတွက်ကုန်ကျစရိတ်နည်းနည်းနဲ့ကောင်းမွန်တဲ့ကုသမှုဝန်ဆောင်မှုရမှာဖြစ်တယ်လို့ပဲ။တခြားတစ်ဖက်မှာတော့ဆရာဝန်တူနာပြုတွေအတွက်တင့်တင့်နဲ့ဝင်ငွေရရှိသွားစေနိုင်ပါတယ်။ဒီအခါမှာတရားမဝင်ငွေပေးချေရမှုတွေပျောက်ကွယ်သွားမှာဖြစ်ပြီးပိုပြီးသဘာဝကျတဲ့ပိုပြီးဝန်ဆောင်မှုကောင်းတဲ့ကုန်ကြစရိတ်အရာလဲပုဂ္ဂလိကဆေးရုံတွေနဲ့ဘယ်လိုမှနှိုင်းယှဉ်လို့မရအောင်တက်တာတဲ့ဆေးရုံတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်လက်ရှိဆေးရုံကြီးကြပ်မှုကော်မတီအောက်မှာထားမဲ့စီစဉ်တွေကိုစနစ်တကျဖွင့်ပါ။ဒါအပြင်အစိုးရဆေးရုံစနစ်ကိုပြည်သူတွေထိတဲ့ပိုပြီးအဆင်ပြေစေမဲ့လက်တွေ့ကျတဲ့ပြုပြင်ပြောင်းလဲမှုတွေကိုလည်းဆက်လက်လုပ်သင်ပါကြောင်းတင်ပြလိုက်ရပါတယ်။